ဥရောပသမဂ္ဂ EU နဲ့သဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေလာမယ့်အောက်တိုဘာလ31ရက်မှာ Brexit လို့ခေါ်တဲ့ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်မှာဖြစ်ပြီးထပ်ပြီးဆိုင်းငံ့ပေးဖို့ဥရောပသမဂ္ဂကိုတောင်းဆိုမှာမဟုတ်ဘူးလို့ဗြိတိန်ဝန်ကြီးချုပ်ကပြောပါတယ်။အတိုက်ခံပါတီဘက်ကတော့သဘောတူညီချက်မပါဘဲဥရောပသမဂ္ဂကနေဗြိတိန်တို့နှုတ်ထွက်မယ့်အရေးကိုအကြီးအကျယ်ကန့်ကွက်နေပြီးရွေးကောက်ပွဲကျင်းပပေးဖို့လိုလားနေကြတာပါ။ဗြိတိန်ဝန်ကြီးချုပ်ကတော့ရွေးကောက်ပွဲကျင်းပဖို့မလိုလားဘူးလို့ပြောထားသလိုပါတီရင်းကလွတ်တော်အမတ်တွေအတိုက်ခံတွေနဲ့မပူပေါင်းဖို့လဲသတိပေးထားပါတယ်အသေးစိတ်ကိုမတ်သိင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင
် EU ဥရောပသမဂ္ဂတဲကနေဗြိတိန်တို့သဘောတူညီချက်မရှိဘဲနောက်လာတဲ့နှုတ်ထွက်ရေးသူ့ရဲ့ Brexit အစီအစဉ်ကိုအတိုက်ခံနဲ့ပေါင်းပြီးတားဆီးဖို့လုပ်ခဲ့ရင်တော့ပါတီကနေထုတ်ပြစ်မယ်လို့ကိုစပေးတဲ့လွတ်တော်အမတ်တွေကိုဗြိတိန်ဝန်ကြီးချုပ် Boris Johnson ကတင်းနှင်းလာနေမှသတိပေးလိုက်ပါတယ်ဗြိတိန်အောက်လွှတ်တော်မှာဝန်ကြီးချုပ်ဂျွန်ဆင်ရဲ့ Conservative Party ကအမတ်တနေရာပဲအသာစီးရထားတာပါ။ဥရောပသမဂ္ဂတဲကနေဗြိတိန်တို့သဘောတူညီချက်မပါဘဲအောက်တိုဘာလ31ရက်နေ့မှာနှုတ်ထွက်ဖို့ဝန်ကြီးချုပ်ဂျွန်ဆင်ရဲ့ကြိုးပမ်းမှုကိုဟန့်တားနိုင်ရေးအတွက်လွှတ်တော်နားရဲ့အပြီးအင်္ဂါနေ့ပြန်ဆတဲ့အခါမှာတော့ဝန်ကြီးချုပ်ရဲ့ Conservative Party ကသဘောထားကွဲပြားသူအမတ်20တို့အတိုက်ခံတွေနဲ့ပူးပေါင်းသွားနိုင်ခြေရှိနေပါတယ်။ဘလို့အခြေအနေမျိုးမဆိုဗြိတိန်အနေနဲ့ဥရောပသမဂ္ဂတဲကနေနှုတ်ထွက်မှာဖြစ်တယ်လို့ဝန်ကြီးချုပ်ဂျွန်ဆင်ကတနင်္လာနေ့မှာပဲပြောဆိုခဲ့ပါတယ်
။ I want everybody to know there are no circumstances in which I will ask Brussels to delay.
ဘယ်လိုအကြောင်းပြချင်းနဲ့မှ EU ဘက်ကအချိန်ဆိုင်ပေးဖို့ကျွန်တော်အနေနဲ့ပြောမှာမဟုတ်ဘူးဆိုတာကိုအားလုံးသိစေချင်ပါတယ်။ကျွန်တော်တို့အနေနဲ့အောက်တိုဘာ31ရက်နေ့မှာထွက်ပါမယ်။အသေးအချာပါကျွန်တော်တို့ရဲ့ဂရီကူဝတ်တွေကိုရုတ်သိမ်းတာမျိုးဒါမှမဟုတ်လေလူထုဆန္ဒကိုဖျက်သိမ်းဖို့ကြံစီမှုတွေကိုလက်ခံမှာမဟုတ်ပါဘူး။ဒီခံယူချက်ကိုအခိုင်အမာဆွဲကင်ထားပြီးအောက်တိုဘာမှာကျင်းပမယ်အရေးကြီးတဲ့ထိပ်သီးဆွေးနွေးပွဲမှာသဘောတူညီချက်တစ်ခုရမယ်လို့ကျွန်တော်ယုံကြည်ထားပြီးလွတ်တော်အနေနဲ့လည်းအသေးချာဆန်းစစ်သုံးသပ်နိုင်မှာဖြစ်ပါလေ
။ဥရောပသမဂ္ဂတဲကနေဗြိတိန်နှုတ်ထွက်ရေးကိုနှောင့်နှေးအောင်ကြိုးပမ်းမှုတွေကိုလည်းထိုးနှက်ပြောဆိုလိုက်ပြီးဒီလောက်ရက်တွေဟာဆိုရင် EU ကနေခွဲထွက်ရေးပိုပြီးကောင်းတဲ့သဘောတူညီချက်တွေရဖို့ကြိုးစားနေတဲ့ဗြိတိန်ကိုအားယွအောင်လုပ်တာလို့လည်းဗြိတိန်ဝန်ကြီးချုပ်ကပြောပါတယ်။ Brexit အတွက်အပိသက်စည်းမျဉ်းတွေနဲ့ပတ်သက်ပြီးအောက်တိုဘာလလယ်မှာ EU ခေါင်းဆောင်တွေနဲ့ဗြိတိန်ကြားဆွေးနွေးပွဲမတိုင်ခင်ဝန်ကြီးချုပ်ရဲ့ Brexit အစီအစဉ်တွေလွတ်တော်မှာမဲခွဲနိုင်ခြေရှိပြီးလွတ်တော်ဘက်ကဒီအစီအစဉ်တွေပယ်ချခဲ့ရင်နောက်လာတဲ့ရွေးကောက်ပွဲတွေအချိန်ဆကျင်းပနိုင်တယ်ဆိုတော့ခံမှန်းပြောဆိုချက်တွေထွက်ပေါ်နေချိန်မှာပဲဝန်ကြီးချုပ်ဂျွန်ဆင်ကအစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ဗြိတိန်ဝန်ကြီးချုပ်ကတော့ရွေးကောက်ပွဲသစ်ကျင်းပဖို့မလိုလားဘူးလို့တင်းနှလာနေမှာပြောပါတယ
် Let's let our negotiators get on with their work without that sword of Damocles over their necks and without
ရွေးကောက်ပွဲမလိုဘဲနဲ့ကျွန်တော်တို့ရဲ့စစ်ဆန်ညှိနှိုင်းသူတွေစိုးရိမ်ကြောက်ရွံ့မှုကင်းကင်းနဲ့သူတို့တာဝန်တွေဆောင်ရွက်ခွင့်ပေးကြရအောင်ပါကျွန်တော်အနေနဲ့လည်းရွေးကောက်ပွဲမလိုခြင်းသလိုဘယ်သူမှလည်းမလိုခြင်းကြပါဘူးလူလူရဲ့ဆန္ဒအတိုင်းပဲဆောင်ရွက်ကြရအောင်ပါ။ရာဇဝတ်မှုတွေကိုတိုက်ဖျက်ကြမယ်။ကျန်းမာရေးဆောင်ရှောက်မှုတိုးတက်အောင်လုပ်မယ်။ကျောင်းတွေတိုးမြင့်ပြီးနေထိုင်မှုစရိတ်စကားတွေလျှော့ချမယ်။ပညာရေးနဲ့ဤပညာအခြေခံတဲ့အတူ UK တဝမ်းမှာအခွင့်အလမ်းတွေနဲ့အလားအလာတွေကိုဖွင့်လှစ်ပေးကြပါမယ်။ဒါကအေယာမလုပ်ငန်းစဉ်ကြီးပါ။ဒီလိုဖြစ်လာအောင်အတူတကွဆောင်ရွက်ကြရအောင်ပါ။အောက်တိုဘာ31ရက်နေ့မှာ Brexit ကိုအပြီးသတ်ကြရအောင်ပါ။
ဝန်ကြီးချုပ်ဟောင်းထရီဇာမေလက်ထက်တုန်းက EU နဲ့ညှိနှိုင်းထားတဲ့ Brexit သဘောတူညီချက်အတည်ပြုနိုင်ရေးလွှတ်တော်မဲခွဲမှုမှာ၃ချိန်တိုင်တိုင်ရှုံးနိမ့်ခဲ့တာပါဒီနောက်မှာဝန်ကြီးချုပ်မေယာရုကနှုတ်ထွက်ခဲ့ပြီးတဲ့နောက်ဂျွန်ဆင်ကဝန်ကြီးချုပ်အဖြစ်တာဝန်ယူရာဖြစ်ပါတယ်အတိုက်အခံ Labour Party ခေါင်းဆောင် Jeremy Corbyn ကတော့အထွေထွေရွေးကောက်ပွဲတည်းရဲ့ကျင်းပဖို့လိုလားနေပြီးသဘောတူညီချက်မရှိဘဲ EU ကနေဗြိတိန်နှုတ်ထွက်မှုကိုလည်းတားဆီးမယ်လို့တင်းနှလာနေမှာပဲပြောဆိုသွားပါတယ
် So first we must come together to stop no deal
သဘောတူညီချက်မပါဘဲနှုတ်ထွက်မဲ့အရေးကိုတားဆီးဖို့အတွက်ကျွန်တော်တို့အရင်ဆုံးအတူဆောင်ရွက်ကြရမှာပါဒီသတင်းဘက်ကကျွန်တော်တို့အတွက်နောက်ဆုံးအခွင့်အရေးလည်းဖြစ်နိုင်ပါတယ်နိုင်ငံကြောက်တဲကြမဲ့အရေးကနေကဲတင်ဖို့အတွက်လိုအပ်တာအားလုံးဆောင်ရွက်ဖို့တခြားပါတီတွေနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်နေပါတယ်။ အဲ့ဒီနောက်မှာကျွန်တော်တို့အထွေထွေရွေးကောက်ပွဲတရက်ကျင်းပဖို့လိုအပ်ပါတယ်
။ online လောင်းကစားလုပ်ငန်းကြီး Let Brooks ကတော့အခုလောလောဆယ်အခြေအနေအရနောက်လာတဲ့မှာရွေးကောက်ပွဲကျင်းပနိုင်ခြေရှိတယ်လို့ပြောဆိုထားပြီး2019ခုနှစ်မကုန်ခင်မှာရွေးကောက်ပွဲကျင်းပနိုင်ခြေက85ရာခိုင်နှုန်းရှိတယ်လို့ခန့်မှန်းထားပါတယ်ရှင်။